ောက်တာရှင်များခင်ဗျာဒီဇင်ဘာလ3ရက် IBS သတင်းမှာဂမ်ဘီယာနိုင်ငံကမြန်မာကိုလူမျိုးတွန်းတပ်ဖြတ်မှုနဲ့ဆွဆွဲပြီးနိုင်ငံတကာတရားရုံး ICJ ကိုတင်ခဲ့တဲ့ကိစ္စရဲ့နောက်ခံအကြောင်းနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။ရခိုင်ပြည်နယ်မှာ2019ခုနှစ်ကပေါ်ပေါက်ခဲ့တဲ့ပြည်ပခန့်အတွင်းမြန်မာစစ်တပ်ကလူမျိုးတွန်းတပ်ဖြတ်မှုတွေကျူးလွန်ခဲ့လို့ရိုဟင်ဂျာမွတ်စလင်တပ်သားလောက်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုထွက်ပြေးခိုလုံခဲ့ရတယ်ဆိုတဲ့စွဲချက်နဲ့ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာအမှုတင်ခဲ့ပါတယ်။အဲ့ဒီစွဲချက်ကိုဂမ်ဘီယာက OIC လို့ခေါ်တဲ့အစ္စလာမ်ပြည်ပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ပံ့ပိုးကူညီမှုနဲ့တင်ခဲ့တာပါ။ OIC နဲ့အတူဂမ်ဘီယာရှိနေချုပ်လည်းဖြစ်တရားရုံးဝန်ကြီးလည်းဖြစ်တဲ့တန်ဘာဒူကလည်းအရေးကြီးတဲ့အပိုင်းကပါဝင်နေပါတယ်။သူဟာရဝမ်ဒါလူသားပွဲကိစ္စတုန်းကဥဆောင်တရားစွဲဆိုခဲ့သူဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံရဲ့စွဲချက်ကြောင့်မြန်မာအစိုးရအနေနဲ့လူမျိုးတွန်းတပ်ဖြတ်မှုတွေဖြစ်လာစေတဲ့ဥပဒေတွေနဲ့မူဝါဒတွေကိုပြုပြင်ပြောင်းလဲလာစေဖို့တွန်းအားဖြစ်လာမယ်လို့ GGC ကကမ္ဘာလုံးဆိုင်ရာတရားရေးဌာနရဲ့ဥက္ကဋ္ဌကလည်းပြောဆိုပါတယ်တဲ့မြန်မာပေါ်ဆွဆူထားတဲ့အဓိကအချက်တွေတွေကတစ်ခုကတော့မြန်မာအနေနဲ့နောက်မှာအခုလိုလူမျိုးတွန်းတပ်ဖြတ်မှုသဘောဆောင်တဲ့လူရမျိုးတွေထပ်မံပေါ်ပေါက်မလာစေရဖြစ်တယ်လို့လည်းဆိုပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဖြစ်ရတွေအပေါ်မြန်မာကလူမျိုးတွန်းတပ်ဖြတ်မှုမဟုတ်ဘူးလို့မြင်းနေရင်ဘယ်လိုလုပ်ပါမလဲ။ဒါကတရားရုံးကဘယ်လိုလုပ်ရမျိုးတွေဟာဖြင့်လူမျိုးတွန်းတပ်ဖြတ်မှုမြောက်လို့ရှုံရှားရမှာဖြစ်ကြောင်းသတ်မှတ်ပေးရမှာဖြစ်တယ်လို့တရားရုံးဝန်ကြီးကပြောပါတယ်တဲ့။တကယ်လို့လောချက်တွေကိုမြန်မာဘက်ကမလိုက်နိုင်ဘူးဆိုရင်တရားရုံးရဲ့အရေးယူမှုအပြင်နိုင်ငံတကာအသိုင်းအဝိုင်းကလည်းနိုင်ငံရေးအရာအရေးယူဆောင်ရွက်ကြရမှာဖြစ်တယ်လို့ဆိုပါတယ်။အခုလိုမြန်မာကိုဂမ်ဘီယာကတရားဆွဲဆိုခဲ့ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲအာဂျင်တီးနားနိုင်ငံကလည်းဒေါက်ဆန်းစုကြည်အပါအဝင်မြန်မာခေါင်းဆောင်တွေကိုတရားစွဲဆိုလိုက်ကြောင်း IBS သတင်းဆောင်မကဖော်ပြပါဗျာ။တော်ရရှိမြတ်ခင်ဗျာ။ဒီဇင်ဘာလ3ရက် Asia Tribune သတင်းစာမှာလည်းပြည်တော်စုမြန်မာနိုင်ငံကိုဘယ်သူချစ်ရဲ့တယ်ဆိုတဲ့ဆောင်မတစ်ပုဒ်ဖော်ပြခဲ့ပါဗျာ။ရခိုင်ပြည်နယ်မှာပေါ်ပေါက်ခဲ့တဲ့လူမျိုးတွန်းတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးမြန်မာအစိုးရကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတဲ့ကိစ္စအတွက်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်နေသာလန်နိုင်ငံဒီဟိတ်ပြည်မှာရှိတဲ့နိုင်ငံတကာတရားရုံး ICJ ကိုတွားရောက်ပြီးတော့တရားရင်ဆိုင်တော့မှာဖြစ်ပါတယ်။ဒီနေရာမှာမေးစရာရှိတာက1962ခုနှစ်ကစလို့နိုင်ငံတော်အာဏာကိုသိမ်းပိုက်ခဲ့ပြီးနိုင်ငံကိုပြပုံးစုံကချွတ်ချုံကြအောင်ဖွံ့ဖြိုးမှုအနေဆုံးနိုင်ငံစီရင်တဲ့ပအဝင်ရောက်ရှိသွားအောင်စွန့်ဆောင်ခဲ့တဲ့မြတ်မတ်တမတော်စေကုန်းဆောင်တွေဟာပါကြောင့်ဒေါက်ဆန်းစုကြည်နဲ့အတူနိုင်ငံတကာတရားရုံး ICJ မှာအတူရှင်ပြီးတော့မရရဲကြတာပါလေလို့အစချီမင်းကုန်းထုတ်လိုက်ပါတယ်။နိုင်ငံနဲ့ပြည်သူအတွက်အမှန်တရားကိုရင်ဆိုင်ဖို့ဒေါက်ဆန်းစုကြည်ဆိုတဲ့အမျိုးသမီးကြီးရှေ့ထွက်ပြီးတော့ရလိုက်တဲ့အချိန်မှာအာနာကနေမခွာနိုင်တဲ့စစ်ဗိုလ်တွေဘယ်နေရာကိုပျောက်နေမှမသိရပါဘူးတဲ့။နှစ်ပေါင်း20လောက်အဲ့ဒီအမျိုးသမီးကြီးကိုအမျိုးမျိုးဖိနှိပ်ခဲ့နိုင်ငံတရားစာတောက်တွေပေါ်ခွာထိုင်ခဲ့လွတ်တော်မှာအမတ်နေရာအရမရယူခဲ့တဲ့သူတွေဟာအခုတော့အသံတိတ်နေကြပြီလို့ဆောင်းမကဆိုပါတယ်။တကယ်လို့နိုင်ငံတကာတရားရုံးအစီအစဉ်မှာဒေါက်ဆန်းစုကြည်ရှုံးနေခဲ့ရင်လဲမြန်မာပြည်သူတွေကကုလသမဂ္ဂရဲ့မျက်နှာလှိုက်မှုဖြစ်တာရှုမြင်ကြမှာပါတဲ့။ဆွဆွခံနေရတဲ့လူမျိုးတွန်းရှင်းလင်းမှုဆိုတာအတွက်လည်းတက်တည်အထောက်ထားအထုတက်လည်းရှာနေစရာမလိုပါဘူးစစ်တပ်ရဲ့လုံရက်တက်တည်တွေကအထင်သာမြင်နေရတာဖြစ်ပါတယ်လို့ဆောင်းမမှာဖော်ပြပါတယ်သူတို့ဟာနိုင်ငံရဲ့အမည်နာမကိုတောင်းထင်သလိုပြောနေကြသူတွေပါတဲ့မြန်မာပြည်သူတွေအတွက်ဝန်ထမ်းစရာကတော့နိုင်ငံတကာတရားရုံးဟာတရားခွင်အစ်စ်ကိုမစီရင်ပဲတရားခွင်ကိုစီရင်မဲ့သဘောဖြစ်နေတာပါလို့ဆောင်းမမှာဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ